အင်အားဖြင့်အန်ဖန်ဆိုင်ကလုံးမုန်တိုင်းကြီးဟာဒီကနေ့မွန်လယ်ပိုင်းမှာပဲအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ကံယူရန်ဒေသကိုစတင်ဝင်ရောက်တိုက်ခတ်ပါတယ်။မုန်တိုင်းကြောင့်ဒေသရင်းကလူပေါင်း 150 မိုင်နှုန်းနဲ့လေပြင်းတွေတိုက်ခတ်နေပါတယ်။ကုန်းတွင်ပိုင်း15မိုင်လောက်အထိကိုပင်လယ်ရေတွေဝင်လာနိုင်တယ်လို့ရေကြီးရေရှမ်းမှုတွေအမြဲကြုံရတဲ့ကလကတ္တာအပါအဝင်လူထုတတ်တဲ့အိန္ဒိယကုန်းတွင်ပိုင်းကမြို့ကြီးတွေအထိကိုပင်လယ်ရေတွေဝင်ရောက်လာနိုင်တယ်လို့အာဏာပိုင်တွေကသတိပေးထားပါတယ်။ဗဟိုချက်မကတော့ကမ္ဘာအကြီးဆုံးလူမှုရောရှိရာစန္ဒာပန်ကိုဖြတ်သွားမယ်လို့အိန္ဒိယမိုးလေဝသဌာန ဒီကနေ့နဲ့နတ်ဖန်မှာမြန်မာပြည်တိုင်းနှုန်းမိုင်35နဲ့35မိုင်အထိနဲ့စကိုင်းတိုင်းဒေသကြီးအောက်ပိုင်းမကွေးတိုင်းဒေသကြီးနဲ့အေရဝတီတိုင်းဒေသကြီးတို့မှာတနအီကို25ငါးမိုင်ငါးနဲ့မိုင်30အထိလေတိုက်ခတ်နိုင်တယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့စလားဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါရ ရင်္ဂလာပင်လယ်အော်ရဲမှာစူပါအန်ဖန်ဆိုင်ကလုန်းမုန်တိုင်းကြီးတိုက်ခတ်နေတာကြောင့်ရေကြီးရေဆန်နိုင်တဲ့ကျွန်းပေါ်ကရိုဟင်ဂျာဒုက္ခသည်ရာနဲ့ချီကိုဘင်္ဂလားဒေ့ရှ်အစိုးရကဘေးလွတ်ရာကိုပြောင်းရွှေ့ပေးထားပါတယ် ရိုဟင်ဂျာကျွန်းပေါ်ကဒုက္ခသည်တွေကိုတော့ကော့ခ်စ်ပဇာမှာရှိတဲ့ပင်မဒုက္ခသည်စခန်းတွေထဲမှာပြောင်းရွှေ့နေရချပေးဖို့ကုလသမဂ္ဂကတိုက်တွန်းထားပါတယ် ဒုက္ခသည်စခန်းထဲမှာအန်ဖာမုန်တိုင်းတန်အဆိုးဆုံးတန်ရှင်းဆိုင်နိုင်ရချီနေတယ်လို့ခန့်မှန်းထားပြီးမုန်တိုင်းအန္တရာယ်တွေပေးချက်ကိုတော့ဆိုးဝါးပြင်းထန်မှုအဆင့်6ကနေအဆင့်9အထိတိုးမြင့်တက်မှတ်ထားပါတယ် ဒီမုန်တိုင်းကြောင့်ကယောဂါကာကွယ်တားဆီးရေးဆောင်ရွက်ချက်တွင်နှောင့်နှေးသွားနိုင်တယ်လို့လူမှုကူညီရေးဝန်ထမ်းတွေကပြောပါတယ်။ရိုဟင်ဂျာဆိုတဲ့နာမည်ကိုလက်မခံတဲ့မြန်မာအစိုးရကတော့မြန်မာနိုင်ငံကနေထွက်ပြေးသွားတဲ့အဲ့ဒီဒုက္ခသည်တွေကိုစီးစစ်ပြီးပြန်လည်လက်ခံဖို့ဆောင်ရွက်နေတယ်လို့ပြောကြားထားပါတယ်ရှင်။